Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ26ရက်စနေနေ့ညနေ6:00ခွဲကနေ 9:00 အစီအစဉ်တွေကို9တိုမီတာ16.25တော့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတက်ကဆက်ပြည်နယ်မှာ Harvey Hurricane မုန်တိုင်းဟာပြင်းအဆင့်၄ဖြစ်လာပြီးတော့တဘောဘေးအန္တရာယ်ကာကွယ်ရေးချင်းညာချက်ကိုသမ္မတ Trump ကလက်မှတ်ရေးထိုးလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ရင်းလက်ရှင်နဝတ်ဒူဘိုင်းနိုင်ငံကိုထွက်ပြေးသွားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ရှေ့တောင်အာရှအာဂဇာပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာအသင်းဟာထိုင်းအသင်းကိုပွဲပြီးကနီးမှာရှုံးနိမ်သွားပြီးတော့ဖိုင်နယ်နဲ့လွဲချော်သွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါပြီဗျာ
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ညမထွက်ရအမိတ်ကာလအချိန်တိုးတက်မှလိုက်တဲ့အကြောင်းနဲ့အတူ
ဒီကိအပြင်းနဲ့ရေဆူရရဲ့ပူပေါင်းပါဝင်လာတယ်နောက်ပြီးတော့လုံခြုံရေးအတွက်ကိုရဲနဲ့တပ်မတော်ကပူပေါင်းပါဝင်ပြီးတော့စစ်စီတွေပို့တာတွေတာတွေဒါတွေကိုကျွန်တော်တို့အားလုံးမိနိုင်ပေါင်းဆက်ပြီးတော့လှုပ်ဆောင်ရနေတာပါ
တိုက်ခိုက်မှုကြောင့်ဘေးလွတ်ရာကိုရွှေ့ပြောင်းကြရတဲ့တိုင်းရင်းသားပြည်သူတွေကိုစာနာရိတ်ခါနဲ့ဆေးဝါးတွေကူညီပေးနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါအပြည့်အစုံကိုသတင်းတွေအပြီးမှနားဆင်ကြရပါမယ်ဒါအပြင်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ပြည်သူတွေကြားစီးလုံးညီညွတ်စေသူလားသွေးခွဲစေသူဖြစ်သလားဆိုတဲ့ဆောင်းပါးတင်ပြချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန့်စင်တို့ပြောပြပေးပါမယ်ရှင်
Harvey Hurricane မုန်တိုင်းဟာပြင်းအားအဆင့်၄အဖြစ်ကိုပြောင်းလဲလာပြီးတော့မုန်တိုင်းရဲ့ဗဟိုချက်ဟာအမေရိကန်ပြည်ထောင်စုတောင်ပိုင်း Texas ပြည်နယ်ကန်ယူရန်ကိုတောက်ချာနေနောက်ပိုင်းကဝင်ရောက်တိုက်ခတ်လာတာနဲ့အမျှသမ္မတဒေါ်နယ်ထရမ့်ကလည်း Texas ပြည်နယ်မှာသဘောဘေးအန္တရာယ်ကာကွယ်ရေးကြေညာချက်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်မုန်တိုင်းရဲ့လေတိုင်းနှုန်းဟာတနအီကိုကီလိုမီတာ150လောက်ထိရှိပြီးတော့ပင်လယ်ရေလိုင်းတွေဟာလည်းဆက်နပေလောက်ထိမြင့်လာကြောင်းအသက်အန္တရာယ်ရှိတဲ့မုန်တိုင်းဖြစ်တယ်လို့အမျိုးသားဟာရီကိန်းစောင့်ကြည့်ဌာနကပြောလိုက်ပါတယ်။မုန်တိုင်းအတွက်ပြင်ဆင်မှုတွေမလုပ်ရသေးရင်အ мян ဆုံးပြီးစီးအောင်လှုပ်ဆောင်တင်တယ်လို့အမျိုးသားဟာရီကိန်းစောင့်ကြည့်ဌာနကပြောပါတယ်။မုန်တိုင်းဟာ Texas ပြည်နယ် Corpus Christi မြို့အရှေ့မြောက်ဘက်ကနေကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့ပြီးတော့တောက်ကြနေညမှာတော့ Texas ပြည်နယ်ကန်ယူရန်တစ်လျှောက်ကီလိုမီတာ600လောက်အကျယ်ထိမုန်တိုင်းကရွေးရှားတိုက်ခတ်နိုင်ပွဲရှိတယ်လို့ခန့်မှန်းနေပါတယ်။အလုံးကိုတိသာဆိုးွားတဲ့ဘေးဒုက္ခအန္တရာယ်ကြီးကို Texas ပြည်နယ်အနေနဲ့ခံရတော့မှာဖြစ်တယ်လို့ American ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးကတောက်ကြနေမှာသတိပေးခဲ့ပါတယ်။ Harvey Hurricane မုန်တိုင်းကြောင့် Texas ပြည်နယ်ကန်ယူတန်းတစ်လျှောက်မှာလာမယ့်3ရက်အတွင်းမိုးရေချိန်စင်တီမီတာ100လောက်အထိရွာသွန်းဖို့ရှိပါတယ်ခင်ဗျာ
။မြောက်ကိုရီးယားကတာတိုပြစ်မင်းဆိုင်ဒုံးကျည်တွေကိုတောက်ကြနေကပြစ်လို့ခဲ့ကြောင်း American ရေတပ်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပြစ်မှတ်ကိုတော့တခုမှမထိဘူးလို့ပြောပါတယ်။ည10နာရီအချိန်မှာ10မိနစ်စီချပြီးတော့မင်းဆိုင်3ခုကိုပြစ်လွတ်ခဲ့တဲ့အကြောင်း American Pacific Data စစ်ဌာနချုပ်ကတောက်ကြနေကပြောလိုက်ပါတယ်။ပထမနဲ့တတိယမြောက်ပြစ်လိုက်တဲ့မင်းဆိုင်တွေကပြစ်မှတ်ကိုသွားပြီးတော့လေထဲမှာနေပောက်ကွဲသွားပြီးတော့ဒုတိယတစ်ခုကတော့ပြစ်လိုက်တာနဲ့ချင်းချင်းလိုလိုပောက်ကွဲသွားပုံရပါတယ်။ဒီမင်းဆိုင်တွေတခုမှတော့မြောက်အမေရိကတိုင်းနဲ့ဂွမ်ကျွန်းတို့အတွက်ရန်ဖြစ်စိုးရိမ်စရာမရှိဘူးလို့သူကပြောပါတယ်။အမေရိကန်တပ်တွေအနေနဲ့မြောက်ကိုရီးယားကိုဆက်ပြီးတော့အနီးကပ်စောင့်ကြည့်နေတယ်လို့သူကပြောပါရယ်။ဒုံးကျည်တွေဟာမြောက်ကိုရီးယားနိုင်ငံဂန်ဝန်ပြည်နယ်ဂီဒဲရောင်ဒေသကနေပြီးတော့လာတဲ့ပုံရပြီးတော့စီရီလေးကျင့်ကန်တစ်ခုရဲ့ဒစိတပိုင်းဖြစ်ဖွယ်ရှိတယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်။ဒုံးကျည်ဒစင်းထက်မင်းဟာကီလိုမီတာ150လောက်ထိသွားပြီးတဲ့နောက်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်အများအဖွဲ့ကပြောပါရယ်။
အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံအသစ်ပေးရန်ရှိတဲ့ချွေးမီတွေနဲ့ရရန်ရှိတဲ့ပိုင်းဆိုင်မှုတွေနဲ့ပတ်သက်ပြီးတော့ဘာမှအဆက်ဆံမလုပ်ဖို့အမေရိကန်ပြည်ထောင်စုကတောက်ချာနေမှာတားမြစ်လိုက်ပါတယ်။အနောက်ကမ္ဘာချမ်းမှာကိုပြည်သူတွေထိခိုက်နေနာပြီးတရားမဝင်အာဏာရှင်အစိုးရအာဏာရတာမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့ခွင့်ပြုသွားမှာမဟုတ်ဘူးဆိုတာကိုပြသတဲ့အနေနဲ့အခုလိုတန်ခတ်ပိတ်ဆို့မှုအသစ်တွေကိုချမှတ်လိုက်တာဖြစ်တယ်လို့အမျိုးသားလူမျိုးရေးကြံပေးအိရှာမက်မော့စတာကသတင်းတော်တွေကိုပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားနိုင်ငံကိုစီးရီးအရအေးအေးယူနိုင်ခြင်းရှိသလားဆိုတဲ့အပေါ်မှာတော့တိတ်မကြခင်အချိန်တွင်းမှာတော့စီးရီးအရအေးအေးယူနိုင်အေးအေးယူဆောင်ရွက်တာမျိုးကိုမျှော်မှန်းမထားဘူးလို့သူကပြောပါရယ်။ဒါပေမဲ့အဲ့လိုမေးပြီးမိနစ်ပိုင်းအကြာမှာပဲအင်မီတော်ပြောခွင့်ရဆာရာဟော့ခ်ဘီဆန်ဒါစ်ကိုဒီကိစ္စနဲ့ပတ်သက်ပြီးမေးတဲ့အခါမှာ American Bidon Zoo in a Uchesia, Lanjong Digo, Kong, Puena Bido, Benny Lango, Mapipe, Matabulo, Tumaga, Piogabari, American Bidon Zoo in Netama Maduro, Soyane, Soya by PDVS, a Yena Comunine, CYA, but the Sun and Moody, Maloya, Bulo, Tama Tromga, Ocho, Media Gule, Taujanima, Lama Yetu Topian, Labarismia.
American Civil Liberties Union ga upade ye ya dutiya nyun ja ye mu Cecilia Wang ga pyo ba de lu myu mo hote ata yang kwe lu myo kwe de ko pyet mat tha pi lo tia ma win ni thai mu ne patat pi phan si de lou ya apo tamara ga thauk khan da ko pya ta da phit de lu le tu ga pyo ba de dilo pyet tan kin lo khwin pe lai ta ha lu myo khwe cha ye ko tamara ga thauk khan lai ta phit de so ra ko tu ga sa pyo ba de
UAV ကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 16653ညလိုင်းဒိုမီတာ19kHz 15963ညလိုင်းဒိုမီတာ25kHz 1769ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
UAVကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ မြောက်ကိုရီးယားနိုင်ငံနဲ့စီးပွားရေးလုပ်ငန်းအသစ်တွေမလုပ်ဖို့တရုတ်နိုင်ငံကတားမြစ်ပိတ်ပင်လိုက်တယ်လို့တရုတ်ကူးသန်းရောင်းဝယ်ဝန်ကြီးဌာနကတောက်ကြနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါတယ်။တရုတ်နိုင်ငံကအခုလိုလှုပ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကအခုလအစောပိုင်းမှာချမှတ်ခဲ့တဲ့အရေးယူပိတ်ဆို့မှုတွေနဲ့တညီတဲ့လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။မြောက်ကိ ရှိပြီးသားလုပ်ငန်းကိုချဲ့ထွင်တာတွေကိုတရုတ်နိုင်ငံမှာတားမြစ်လိုက်တယ်လို့တရုတ်ကုသရေးဝန်ကြီးဌာနကကြေညာချက်မှာပြောထားပါတယ်။ဒါပြင်တရုတ်ကုမ္ပဏီအနေနဲ့မြောက်ကိုရီးယားနိုင်ငံမှာယင်းနှစ်မြောက်နှံမှုအသစ်တွေဒါမှမဟုတ်ယင်းနှစ်မြောက်နှံမှုတွေတိုးချဲ့ဖို့လျှောက်တာကိုလည်းအတည်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားကဇူလိုင်လတည်းမှာတိုက်ချင်းပစ်ပယ်ထိန်ဒုံးကျည ေကိုချမှတ်ခဲ့တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးအစီအစဉ်ကိုအဆုံးသတ်ဖို့ပြားပေးတဲ့အနေနဲ့အဲ့လိုတံခါးပိတ်ဆို့မှုတွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာယာဒုကဖြုတ်ချခံရတဲ့သမ္မတဘက်ကွန်ဟေးကိုထောက်ခံသူထောင်နဲ့ချီဟာသမ္မတကိုအကြမ်းလိုက်စားမှုနဲ့ရေးယူတာကိုအဓိကထောက်ခံပုံရတဲ့တရားရုံးကိုကန့်ကွက်ဆန္ဒပြပြီးတော့စိုးမျိုးတော်မှာဒီကနေ့ပဲစီတက်လှည့်လည်ခဲ့ကြပါတယ်။တောင်ကိုရီးယားအလံနဲ့အမေရိကန်အလံတွေကင်ဆောင်လာတဲ့ဆန္ဒပြသူတွေဟာအပြစ်မရှိတဲ့သမ္မတဘက်ကွန်ဟေးကိုလွှတ်ပေးလို့ဟစ်အော်ခဲ့ကြပြီးတော့သမယိုးချဝါဒီမဟုတ်တဲ့သမ္မတမွန်ဂျေအင်းယာဒူးကဆင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။မစ်ဘတ်ကိုယာဒူးကဖယ်ရှားပြီးနောက်ကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာသမ္မတမွန်အနိုင်ရပြီးတက်လာတာဖြစ်ပါတယ်။သမ္မတအိန်ဒေါ်ဆန်အိန်ပြနာကလမ်းတွေစီကိုဥတီချီတက်ကြတဲ့ဆန္ဒပြသူတချို့လမ်းသွားလမ်းလာတွေနဲ့ထိမိညှိမိတာတွေရှိပါတယ်။သူတို့နဲ့မနီးမဝဲမှာပဲနောက်တစ်ဖွဲ့ကလည်းလူတို့စီဝေးပွဲကျင်းပခဲ့တာပါဆန္ဒပြတဲ့လူအုပ်ဘလောက်ကြီးလဲဆိုတာကိုစိုးမျိုးတော်ရဲတပ်ဖွဲ့ကခံမှန်းထားရတော့မရှိပေမဲ့အမိမဖော်တဲ့ရဲတအုပ်ကတော့လူပေါင်း 8,000 လောက်ဒီခြိတက်ဆန္ဒပြပွဲမှာပါဝင်ခဲ့ကြတယ်လို့ပြောပါရယ်တောင်ကိုရီးယားနိုင်ငံစီးပွားရေးအတွက်အားကိုးရတဲ့ Samsung Electronic ကုမ္ပဏီရဲ့ဒီဥက္ကဋ္ဌ EJ ယုံကိုသမ္မတလက်ထိုးမှုအပါအဝင်ပြစ်ချက်မျိုးစုံနဲ့တောင်ကိုရီးယားတရားရုံးတရုံးကထောင်ဒဏ်5နှစ်ချလိုက်ပြီးတော့နောက်တရဖြစ်တဲ့ဒီကနေ့မှာပဲသမ္မတဖက်ကိုထောက်ခံချီတက်ပွဲကျင်းပကြတာဖြစ်ပါတယ်။လူသားနဲ့ချီပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်ပြီးတော့ဒီဇင်ဘာလမှာဥပဒေပြုအမတ်တွေကသူ့ကိုရေးယူဖို့လှုပ်ခဲကြပြီးတဲ့နောက်တာဝန်ကတရားဝင်ရဲဆိုင်ပြီးတော့အခရီးလိုက်စားမှုနဲ့မတ်လမှာဖမ်းဆီးခဲ့တာပါ။လောလောဆယ်မှာတော့မစ်ဖက်တရားရင်ဆိုင်နေရပြီးတော့အော်တိုဘာလလယ်လောက်မှာဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။
ထိုင်းဝန်ကြီးချုပ်ဟောင်ယင်းလတ်ချင်နဝဘော်ပေါ်ဆာမှုနဲ့တရားဆွဲထားတဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချင်းပြက်ကွက်မှုပေါ်ဘူတရားရုံးကအမိန့်မချခင်မှာပဲယင်းလတ်ချင်နဝဟာဒူဘိုင်းနိုင်ငံကိုထွက်ပြေးသွားပြီဖြစ်ပါတယ်လက်ရှိမှာ Lashi Bema Shini the Les Surago, Tewen Batia de Metumaga, Kongland and Cambodia Nangango, Tuabi, Erika Mada Saint, Dubai go to go, Pitu, Taxin, Shanawane, Pian Tuaja, Tumaye. Poetai party when they go to the media riga piovare. Taxan Chenawa Hale, Se Anna Tainzinga, Yadu Chabi, Pinina Bikare, when you joke how they are pibare. Sandabasa Bubu to Amaro Chiri, Tokchira and Sasabi, Yenla Kotia Suesu, Tabi met, Tumagaro, Pimishi down in Sotabare. Tubo, Bosamun, Tiasuera, Ambu, a main Chamago, Chamago, Tiayongo, Laya, Pupiaqua Kerena, Yenla Ko, Pamaran Tokera, Pibare.
2月新年高到英拉哈多里古那么将片里列入数把的，那么September那十块年里买了，没差不佣金被他把的怎么样？阿富汗的战争跟卡布米尔个西埃布里的库马，到今年嘛撇波个的，对抗大概目标，对上头一段多拉那边，那种那些小对上头路阿富汗大王是对个表白的，到今年文笔上一段，六阿在他们那天也给了吧，提个对上头一点嘛，阿米尔德米瑞克雷瑞呢，也问了那要来帮忙买的。 ได้ส่งตัวเรื่องมีเมียผู้จัดบริเวณจุดมาสู่วันนี้จ้าบารีที่ได้ไข่หมูกูอาศัยตัวจ้าเรื่องตัวเล็กเชลล์พิวท้าบารีได้ไข่ตัวเลี้ยวเนี่ยเนี่ยฮะอิมเมนซ์แมนบลีเกี่ยวมาที่กันปงพักเพื่อเก็บรอเจนเนียกูรออัฟกันลงจุดอีเดียดีกับบลีดคูพิบิโอมุสลิมด้วยตัวเมียเต้าจ้าเนี่ยมาลูเรปูมยามยาบลีลาเต้าจ้าเลยพิบารี
ลิชาในงานมาเจ็บบ้านนี่เลยนะสักกูจะมีเอาสีดำอาชาอาซาเปลี่ยนไปมีตาบอลลงไปเย่ปัตมาสีฟ้าเนี่ยมารอมีมาเต็งหาทายเต็งกูแต่กูไม่ใช่เนี่ยโชว์เนมบีรอไฟเนี่ยเลือดโชว์ตัวเกว่าเลยสีเกมปัตมาจูบอลลูไปกูมีมาเนี่ยทายดูกระจายรามมาทายงะแต่กูไม่ใช่เนี่ยนายดาราบ้าทายด้วยแต่ลงเนี่ยตัวนายกูรอมีเนี่ยกูจะพิลูน่าจะเชิงบุลิมเนี่ยโจลามาทายเต็งกางรองอ่ะกางใจบีรอตัวอยู่ตัวเกล้าพี่บาร์เลยเขมียะ
นักสงยาตัดเนื้อกูยันในเนี่ยมาอีเดนเซนูเปียวเปียไปเกล้าพี่ป่าเลยกูเสลปีโรตัดเนื้อสังบาร์กูจะได้ทุเรียนเปียบ้าเมย์ยังขันปีเนี่ยมีเอาไปได้แค่ขยันมูน่าสงอุเชนเนี่ยสาบาเมชินอาจารย์เพื่อได้ไข่มูเรียพี่เนี่ยเจมองดูมีเนี่ยก็ได้แค่ตายในรูกูเปลือยากูเปียงชีพเป็นเนี่ยบีจำมารอเนี่ยเย่ลงจงเย่รูเบก้าลงจงเย่กูตาวงอยู่สังเย่เป็นเนี่ยลูลูมูวันนั้นเกษเย่เนี่ยเปียนเลนเนียชาทายวงจีกาเปียวป่าเลยอาจารย์เพื่อพ่ သေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညကရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်မေယူဒေသတွင်ကမောင်နှောဘူးတီတောင်ရက်တဲ့တောင်ရဲစခန်းလုံုံရေးရဲကင်းနယ်မြေခံစစ်တပ်ဌာနချုပ်စားတဲ့စခန်းနေရာ30ကိုအစွန်းရောက်ကျန်းဖက်သမားတွေကတပြိုင်နက်တည်းလူဝင်အားသုံးပြီးအကျန်းဖက်တိုက်ခိုက်ခဲ့ပါတယ်စစ်ကြောင်းတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မနေ့ဩဂုတ်လ25ရက်နေ့ညပိုင်းကလည်းမောင်နှောမြောက်ပိုင်း400ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးယာယီမှုနဲ့ရုံးကူတွေနဲ့အကျန်းဖက်တပ်ဖြတ်ခံလိုက်ရပါတယ်ဒီလိုမျိုးအကျန်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးအန္တရာယ်ဆိုးရင်ရတဲ့အတွက်အဲ့ဒီနေရာတွေမှာပိတ်မိနေတဲ့ဒေသခံဌာနေတိုင်းရင်းသားပြည်သူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုတက်မတော်စစ်ကြောင်းတွေနဲ့ရဲလုံခြုံရေးတွေဘက်ကကဲထုတ်ပြီးတော့လုံခြုံစိတ်ချရတဲ့နေရာတွေအထိလိုက်လံပို့ဆောင်ပေးနေပါတယ်။တစ်ချိန်တည်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအနေနဲ့လည်းရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာတွေကနေဘေးကင်းလုံခြုံတဲ့နေရာတွေစီထွက်ပြေးတိမ်းရှောင်ခိုလုံနေရတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေပေးနိုင်မှုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရယ်
ကျွန်တော်တို့ကဒီအဲရွာတွေကနေပြီးတော့တင့်လွယ်နေရာနေရာတွေကိုစုပေးနေတာပေါ့နော်စုပေးပြီးတော့အဲ့မှာပို့ထားတာပေါ့ပို့ထားတော့ကျွန်တော်တို့ကဒီဂျားထဲမှာနည်းနည်းလေးကိုစားရတဲ့အခါနဲ့ကန်ကောင်းတာကတော့ပြီးခဲ့တဲ့လူမျိုးတွေအသက်ခံရတုန်းကရခိုင်နေတိုင်းသားများတွေဆိုပြီးတော့အချိန်ခါမှာတွားရည်လာရည်လက်ခက်ခဲနေလောက်ကန်စားသောက်ဖို့ခက်ခဲတော့မယ်ဆိုပြီးတော့နှစ်လစာအထောက်ပံ့တဲ့ဟာရှိတယ်အဲ့ဒါပေးထားတာဘာမှမကြသေးခင်မှာဒါထပ်ဖြစ်တဲ့အခါကျ တော့စကမ်းနဲ့တွားပြီးတော့ဆုထားတဲ့နေရာတွေပေါ့အဲ့နေရာတွေမှာအကုန်ကူညီနေတာပေါ့အခုတွားပြီးတော့ရောက်တဲ့လက်ထောက်ပံ့ကူညီဖို့စီစဉ်နေရာတွေလည်းရှိတာပေါ့
ဆရာနောက်တို့အတွက်ပေါ့နော်ဆရာဒီလုံခြုံရေးပိုင်းနဲ့ခုနကတို့လိုအပ်တဲ့ဒီပစ္စည်းတွေကူညီပေးတဲ့အပိုင်းအကြတော့ဆရာဒီရခိုင်ပြည်နယ်ဆိုရဘက်ကပူးပေါင်းပါဝင်မှုအောင်ဘယ်လိုများရှိပါလဲဆရာ
ရခိုင်ပြည်နယ်ဆိုရရဲ့ပူးပေါင်းပါဝင်တာလည်းနောက်ပြီးတော့လုံခြုံရေးအတွက်ကိုရဲနဲ့တပ်မတော်ကပူးပေါင်းပါဝင်ပြီးတော့ပစ္စည်းတွေပို့တာတွေတာတို့ဓာတ်တွေကိုကျွန်တော်တို့အားလုံးညီနိုင်ပေါင်းဆက်ပြီးတော့လှုပ်ဆောင်ရနေတာပါနောက်နေ့ဆိုလည်းဒီကျွန်တော်တို့ဒီဝန်ကြီးဌာနသွားကြမယ်ဆဲဝိုင်ဆက်ဆောင်မှုကတော့လက်ဦးကအဲ့နီးစက်တဲ့ team mobile team ရှိတယ်အဲ့ဒါနဲ့ဆောင်ရွက်မယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုလေအခုကျွန်တော်ညှိနှိုင်းနေတယ်ကျမကြီးအဖွဲ့နဲ့ကျမကြီးဝန်ကြီးဌာနအားသားနဲ့ဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတော့လက်ဖန်ဆပြီးတော့ဒီလူကြီးတွေရောအကုန်လုံးဒီကိစ္စကိုဆောင်ရွက်ဖို့ကျွန်တော်တို့ညှိနှိုင်းပြောဆိုထားပါတယ
်ရခိုင်ပြည်နယ်ဆိုရအဖွဲ့အနေနဲ့လည်းဒေသခံတွေဘေးကင်းလုံခြုံတဲ့နေရာတွေမှာကာကွယ်စောင့်ရှောက်နိုင်ရေးအပါအဝင်လုံခြုံရေးတာဝန်ရှိသူတွေဘက်ကနည်းမြေတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးနိုင်ရေးဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့ရခိုင်မျိုးသားအတင်းချုပ်ဥက္ကဋ္ဌဦးဆိုးဝင်းကလည်း VOA ကိုပြောပါတယ
်ဒီနေ့မနေ့ပဲကျွန်တော်ပြည်နယ်ဆိုရအဖွဲ့နဲ့တွေ့ခဲ့တယ်လေပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ခဲ့တယ်လေအဲဒီမှာသူတို့ဘာလို့ရင်ကောင်းမလဲဆိုတာဆွေးနွေးနေကြတော့မှရှိသေးတယ်ဝန်ကြီးချုပ်လည်းကျွန်တော်ပြောပါတယ်တခုလို့ရေးပေါ်ချိန်မှာလာပြည့်ရအားနာပါတယ်ကျွန်တော်တို့လည်းမောင်းတော်ဒေသကိုဟိုကာကွယ်မပေးနိုင်တော့လည်းပဲဒုက္ခရောက်နေတဲ့လူတွေကိုပံ့ပိုးဖို့ကူညီဖို့အစီအစဉ်တွေတော့လုပ်နေပါတယ်ဥပမာစားဟိုစားစရာမရှိရင်ဆိုင်တွေပေးဖို့ပြင်းချောက်တွေပေးဖို့လူသုံးခုပစ္စည်းပေးဖို့ရှင်းအောင်ပေးဖို့ဆောင်ပေးဖို့စသဖြင့်နောက်ပိုင်းကဒီထောက်ပံ့ရေးတော့ကျွန်တော်တို့လုပ်ပေးနိုင်တယ်ပေါ့လေအကျန်းဖက်ဖွဲ့စည်းတွေကတော့သတ်မတော်ကနှိမ့်နေနေတယ်ပေါ့ဗျာဒါပေမဲ့လုံခြုံရေးကိုဒေသခံလေးရဲ့လုံခြုံရေးကိုတော့လုံခြုံတဲ့နေရာကိုရှင်းပြောင်းပြီးတော့လုံခြုံအောင်ထားတာပေါ့နော်အဲတီတော်စုအစိုးရနဲ့ပြည်နယ်အစိုးရဘလို့စီစဉ်မဲ့ဆိုတာတော့ညှိနှိုင်းနေဆုံးပဲရှိပါသေးတယ
်အခုလိုမျိုးအသက်ဘေးကလွတ်မြောက်အောင်အိုးရင်စွန့်ခွာထွက်ပြေးတင်းချောင်လာရတဲ့ရခိုင်ပြည်သူတွေအတွက်ရခိုင်လူမှုကွန်ရက်ကယ်ဆယ်ရေးအဖွဲ့တွေဘက်ကလည်းလိုအပ်တဲ့အကူအညီတွေပေးနိုင်မှုပြည်နယ်နဲ့တိုင်းတွေကရခိုင်တိုင်းရင်းသားရေးရာဝန်ကြီးတွေနဲ့ညှိနှိုင်းတိုင်ပင်ဆွေးနွေးဖို့ရှိတဲ့အကြောင်းလဲရခိုင်မျိုးသားအသင်းချုပ်ဥက္ကဋ္ဌကပြောပါတယ
်ပြည်သူတွေကတော့ဗျာကိုယ်ရွာမှာနေကိုယ်အိမ်မှာနေနဲ့ဒုက္ခပဲဖြစ်နေကြတာပေါ့နော်လုံခြုံရေးကတော့ကျွန်တော်တို့စိုးရိမ်တာပေါ့ဗျာတက်လက်ချင်းနဲ့ပူးပေါင်းပြီးတော့လုံခြုံရေးကတော့စီစဉ်နေကြတာပေါ့လေနောက်ထပ်ကြလို့မဖြစ်အောင်ကာကွယ်ဖို့အစီအစဉ်တွေဆွေးနွေးကြပြီကျွန်တော်တို့လူမှုရေးအတိုင်းဝိုင်းတွေကလည်းပဲဒီနေ့လည်းပဲကျွန်တော်တို့ရန်ကုန်မှာရခိုင်ဖွဲ့စည်းတဲ့ဝန်ကြီးဦးစိုးရေးမောင်ကဒီနေ့ဆွေးနွေးပွဲလုပ်တယ်ကျွန်တော်ကစစ်တေကအခုပြန်လာတော့လမ်းမှာပဲရှိသေးတယ်မင်းချင်းကကျွန်တော်စီဝေးခေါ်ပြီးတော့ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကိုလေဆွေးနွေးပြီးတော့ဘာလုပ်ရင်ကောင်းမလဲကြံတောင်းပြီးတော့ဒေသခံတွေရဲ့ပြောစကားတွေကိုနားထောင်ပြီးတော့အလားပိုင်းဖွဲ့စည်းဖို့တင်ပြတဲ့အစီအမံရှိပါတယ
်အခုလိုမျိုးမောင်တော်ခရိုင်တွေကခြေရွာတွေကပြည်သူတွေနဲ့အစိုးရဝန်ထမ်းတွေကိုဘေးကင်းလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ပေးနေခြင်းနဲ့တပြိုင်တည်းမှာပဲတက်မတော်စစ်ကြောင်းရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့နေကြားဆောက်ရဲတပ်ဖွဲ့ဝင်တွေဘက်ကမိုင်းရှင်းလင်းရေးတွေနဲ့နယ်မြေတွင်းတရားဥပဒေစိုးမိုးနိုင်ရေးလုံခြုံရေးအထူးစီမံအနေနဲ့ဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
မဆုမမေးမြန်းတင်ပြခဲ့တာပါရှင်တဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်တိုက်ခဲ့ပြီးတဲ့နောက်မှာဒေသခံတွေကြည်လန်စာစာအခြေအနေမှာရှိနေကြပြီးတော့ဒီဒေသခံအာဏာပိုင်တွေကလည်းညမထွက်ရအမိတ်ကာလကိုအချိန်တိုးတတ်မှတ်လိုက်ပါတယ်။နောက်ထအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကညဘက်ကင်းလက်နေတဲ့ဆိုပေမဲ့လုံခြုံရေးအရစိုးမိုးနိုင်စွမ်းမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။ဆက်တွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်
။မေယူဒေသလို့သိကြတဲ့မောင်တော်ဘူးတီတောင်နဲ့ရသေးတောင်မြို့နယ်တွေမှာရှိတဲ့လုံခြုံရေးရဲကင်းစခန်း30လောက်ကိုArgan Rohingya Salvation Army လို့ခေါ်တဲ့အကြမ်းဖက်အုပ်စုကဩဂုတ်လ25တောက်ကြမနက်စောအချိန်မှာတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာပါအကြမ်းဖက်သမား150လောက်ကတနတ်တွေအိမ်လုံးဘုံတွေတုံးပြီးတိုက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်ဒီလိုတိုက်ခိုက်မှုကြောင့်ညမထွက်ရအမိကာလကိုညနေ6နာရီကနေမနက်6နာရီထိအချိန်တိုးတတ်မှတ်လိုက်ကြောင်းမောင်နှောဒေသခံကိုစောဘဦးကြီးကပြောပါတယ
်ကာဖူးအမိတိုးလိုက်ပါတယ်လို့ည6နာရီကနေမနက်6နာရီထိညမထွက်ရမပြောင်းလိုက်တယ်ဒီမျိုးထင်မကြွေးရတော့လုံချင်းရတော့ကင်းလေးလေရေရောဒီတင်းတော်ကရောတော့တွေ့လိုက်တယ်နောက်ပြီးတော့လက်စုံလက်ခေါက်တွေမှာလုံချင်းစားရတော့တွေ့ရတော့
ညဘက်အချိန်မှာရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကကင်းလှည့်ပေးနေကြောင်းမောင်းနှုံမြို့နယ်ရဲမှူးကျော်မြာဝင်းက VOA ကိုပြောပါတယ
်ဟိုကျွန်တော်ကဟိုလုံချင်းလည်းလုံးလေးရှိပါတယ်ကျွန်တော်လည်းဟိုဘာဒီလက်ပေါ်ရောက်နေတော့လား
ဒီလိုလုံခြုံရေးယူပေးနေတယ်ဆိုပေမဲ့ဒေသခံပြည်သူတွေမှာကြီးလန့်စားစားနေကြရပြီးနောက်ဆိုရင်အစားအသောက်အခက်အခဲကြုံလာရနိုင်တယ်လို့ကိုစောဘဦးကြီးကပြောပါတယ
်ကြီးလန့်စားစားနေရတာပေါ့ဘာဖြစ်ဆိုတော့နေ့လေနေ့ခင်းတဲ့တော့မှသိအပြင်မထွက်ကြအေးကြတော့ဘူးကျွန်တော်တို့ဒီမှာသတင်းတစ်ခုကြားရင်ကြောက်နေရပြီ ပါဖြစ်လာမလဲပါဖြစ်လာမလဲအကုန်လုံးဒီလိုပဲကျွန်တော်ရောအကုန်လုံးပေါ့ရှင်းလင်းနေရပြီဒီလိုဖြစ်နေဆိုရင်နောက်ဆုံးဒီလိုမှနေနေကြတော့ဘူးဘုတော်ကချူလူဆိုရင်ချူပြီးတော့ညတော့မရဘူးလို့ပြောတယ်ဈေးနေလေသိမ့်မခွင့်ဘူးလေမျိုးထိမှတော့နေနေနေပါပါရောင်းလိုက်တော့ပေါ့အပြင်နောက်ပြီးတော့မျိုးနေဖာစင်ပို့ဆိုရနေဖာတယ်ဆိုအစားအသောက်တွေဒီတဲနောက်ဆုံးအခက်ခက်ဖြစ်လာနိုင်တယ်ပေါ့ပြောမယ်ဆိုရင်ကျွန်တော်တို့ဒီဆက်မှာဥပဒေစိုးမရှိဘူးလို့ကျန်တယ်ရပါဘာဖြစ်ဆိုတော့ဒီလုံချွဲဆိုလည်းအမရဘူးပြောမယ်ဆိုရင်ကျွန်တော်မတော်လူကျွန်တော်တို့ကြားသလောက်ကတော့ဟိုလုံပွင့်ဆုံးမရှိလို့ပဲကြားမိတယ်ပေါ့လုံပွင့်ဆုံးမရှိဆိုတော့အထဲအောင်းနဲ့သူ့ခဲတဲ့ခါကျပေါ်ဖို့ပဲတောင်းနေတယ်လို့ကြားမိလို့လေကျွန်တော်တို့
တောက်ကြညာဥပိုင်းတို့ကတော့မောင်းနှုံမြို့နယ်တောင်ပိုင်းကြောက်ပန်းတူမြင်းလွတ်တို့ဘက်မှာပြစ်ခတ်တန်တွေကြားရပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးကြောင်းကိုစောပါဦးကြီးကပြောပါတယ
်ညနေပိုင်းလည်းတော့ဟွာမြင်းလွတ်တို့ဘက်မှာဥတော်တို့ဒီကြောက်ပန်းတူတို့ဘက်မှာနင်းနေပြဿနာဖြစ်ကြတယ်လို့ပြောရင်မောင်းနှုံမြို့တောင်ပိုင်းပေါ့ဒီကြောက်ပန်းတူတို့မြင်းလွတ်တို့တဲ့အဲမှမလည်းဒီကဘုံလုံးကြီးလဲနေတာဖြစ်နေတယ်သူတို့ပြောပြစ်တာဆက်တာတွေကြားတယ်2000နှစ်တော့ဖြစ်တယ်အခု2000ဆောက်ကလည်းဖြစ်တယ်ခုလက်တုန်းဖြစ်တယ်တော့လူတွေကစွန့်စီတွေစိတ်တရားတွေညာကြအခုနေမှဆိုရင်မေးရတာရှိရှင်ဘာလို့ဆိုတော့ဒီလက်ရှိလက်နက်ကင်တွေကတော့ဝင်ပြီးတော့စီးတယ်ဆိုတော့ရဲစားတွေမှာဘာမှရှိတာမှမဟုတ်တယ်စွန့်ပြီးပြင်နေပြီလေ
လက်ရှိအကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာပါဝင်တဲ့အစွန်းရောက်ဘင်္ဂလီအကျန်းဖက်သမားများနဲ့ဒီအကျန်းဖက်သမားတွေအတွက်တာဝန်ရှိတဲ့ African Rohingya Salvation Army ARSA တို့ကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်65အရအကြမ်းဖက်အုပ်စုအဖြစ်တတ်မှတ်လိုက်ကြောင်းဩဂုတ်လ25ရက်နေ့စွဲနဲ့အစိုးရကကြေညာထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်အကြမ်းဖက်တိုက်ခိုက်မှုကြောင့်ဒေသခံတွေဘောင်းတော့နဲ့ဘူးသီးတောင်မြို့ပေါ်ကိုတင်းရှောင်လာကြသလိုမြို့နေပြည်သူတွေကလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။တောက်ကြနေတိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်12ဦးနဲ့လဝကအရာရှိ2ဦးသေဆုံးခဲ့ရပြီးတိုက်ပွဲအတွင်းအကြမ်းဖက်သမား89ဦးသေဆုံးကနှစ်ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
။ရုရှားခင်ဗျ။အချင်းပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပွဲတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပီးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတိမငြိမ်ဖြစ်နေခဲ့ရပါရယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုးပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပီးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘလို့များရုန်းကန်နေကြရပါသလဲအခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဒီကြောင်းဆွေးနွေးကြဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျ။အခုစနေညတရားလည်လိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြစီရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာပါ။အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုတက်လဲကြည့်ကြရအောင်ပါရှင်။လွန်ခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမကျင်းပခင်ကတော့သူဟာသွေးခွဲသူမဟုတ်ပဲစီးလုံးညီညွတ်ရေးတည်ဆောက်မဲ့သူဖြစ်ရမယ်လို့ဒေါ်နယ်ထရမ့်ကကတိပြုခဲ့တာပါဒါပေမဲ့လည်းသမ္မတဖြစ်လာတဲ့ခုနှစ်လတာသက်တမ်းတွင်းမှာတော့သူပေးခဲ့တဲ့ကတိတွေအကောင့်တဲဖော်ခဲ့ရလားဆိုတာကတော့စဉ်းစားစရာပါဗာဂျီးနီးယားပြည်နယ်ရှာလော့ဗီလ်မြို့ကပဋိပက္ခနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကိုထရမ့်ကဝေဖန်ပြစ်တင်လိုက်ပြီးတဲ့နောက်မှာတော့သူဟာသွေးခွဲသူလားညီညွတ်ရေးတိဆောက်သူလားဆိုတာနဲ့ပတ်သက်ပြီးတကြော့ပြန်မေးခွန်းထုတ်စရာလဲဖြစ်လာစေပါတယ် VOA သတင်းတောက် James Manlow ရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးမှာပါရှင
် Charlottesville မြို့မှာပြည်ပခဖြစ်ပွားပြီးတပတ်ကျော်အကြာမှာတော့ Nevada ပြည်နယ် Reno မြို့ကစစ်ပြန်နေတဲ့တွေ့ဆုံပွဲအတွင်းညီညွတ်ရေးအတွက်သမ္မတ Donald Trump ကပြောပါတယ
် It is time to heal the wounds that divide us
ကျွန်တော်တို့ကြားသွေးခွဲစီတဲ့ဒဏ်ဟာဒဏ်ချက်တွေကိုကုစားဖို့အချိန်ရောက်ပြီဖြစ်ပြီးတော့သွေးစီးညီညွတ်မှုကိုဆောင်ကျဉ်းနိုင်မဲ့ဘုံစံတံမိုးတွေကိုအခြေခံပြီးညီညွတ်ရေးတည်ဆောက်မဲ့နည်းလမ်းတွေရှာဖွေသွားပါမယ်
။အဲဒီမတိုင်ခင်တည်းကကျင်းပတဲ့ Arizona ပြည်နယ် Phoenix မြို့ကလူမှုစုဝေးပွဲအတွင်းမှာတော့အတိုက်ခံတွေသတင်းမီဒီယာတွေကို Trump ကဝေဖန်တိုက်ခိုက်ခဲ့ပါတယ်။ဒါ့အပြင် Charlottesville မြို့ကပြည်ပခါနဲ့ပတ်သက်ပြီးအစောပိုင်းကသူပြောဆိုခြင်းနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောကြားပြန်ပါတယ်။
I got the white supremacists, the neo-Nazi, I got them all.
လူမှုကြီးစိုးရေးဝါဒီတွေ၊ Nazi လက်သစ်တွေ၊ KKK အဖွဲ့တွေအားလုံးပေါ်ကျွန်တော်ရှုံချခဲ့တဲ့အခါမှာတော့သတင်းမီဒီယာတွေဟာကျွန်တော်အပေါ်မကောင်းပြောစရာမရှိတော့ပါဘူး။အ ဲ့တော့သူတို့ကဘာပြောရထင်ပါသလဲပရိပခနဲ့ပတ်သက်လို့အများဆုံးတုံ့ပြန်နေပြီးကျွန်တော်ဟာလူမျိုးရေးခွဲခြားသူဖြစ်တယ်လို့ဆိုပြန်ပါတယ
်ဒါပေမဲ့လည်း Charles Fay ပရိပခနဲ့ပတ်သက်လို့လူပြည်ကြီးစိုးရေးဝါဒီအပေါ်မှာကတံပြန်ဆန္ဒပြသူတွေကပါ Trump ကဝေဖန်ပစ်တင်ခဲ့တာပါ Phoenix မြို့ကလူလူစီဝေးပွဲကိုလာရောက်ဆန္ဒပြသူတူက
I'm really gobsmacked the way that man has been acting.
ဒီသမတားရဲ့လုပ်ပုံငယ်မှုတွေကိုကြည့်ရတာအတိတ်ကိုပြန်ရောက်သွားသလိုပါပဲ။တကယ့်ကိုမနိုင်မနှင်းပါပဲ
။ Trump အပေါ်အမာခံထောက်ခံသူတူက
He's amazing and he's right.
သူဟာထူးချွန်ပြီးသူလုပ်သမျှအားလုံးအမှန်တွေကြီးပါပဲရှင်
။ Charles Fabry ပခနဲ့ပတ်သက်လို့ Trump ရဲ့ကင်တွေပုံဟာသူ့အပေါ်လူလူထောက်ခံမှုကြာရှင်းနေတဲ့အခြေအနေတွေပြောင်းလဲသွားစေမှာမဟုတ်ဘူးလို့သမိုင်းပညာရှင် Alan Lichtman ကပြောပါတယ်
။ Compared to other presidents and other crises who have brought the country
ပဒီပခတွေကနေတိုင်းပြည်ကိုလမ်းကြောင်းမှန်ပေါ်ရောက်အောင်ဆွဲတင်နိုင်ခဲ့တဲ့တခြားသမ္မတတွေနဲ့နှိုင်းယှဉ်တော့ Trump ဟာအဲ့လိုလုံနိုင်ခဲ့သူမဟုတ်ပါဘူး။
ဒါပေမဲ့လည်း Trump ရဲ့ခက်ချင်းချင်းပြောဆိုမှုတွေကိုသဘောကျနှစ်ချိုက်သူတွေလည်းရှိပါတယ်လို့နိုင်ငံရေးသုံးသပ်သူ Hans Noel ကပြောပါတယ်
He's not skilled in the same kinds of ways of dealing with
ideas. အများကြီးကအများစုလို့ Trump ဟာပါပါနဲ့နဲ့နဲ့မကင်တွဲနိုင်ပါဘူး။ဒါပေမဲ့လည်းတချို့သူတွေကတော့အဲ့ဒါကိုပဲသဘောကျနေပြီးဒါဟာဆွဲဆောင်မှုတစ်ခုလို့ဖြစ်နေတာပါ။သူဟာတခြားသူတွေလိုမျိုးလိုက်မလို့တလို့လူတွေပြောနေတယ်လို့မျိုးလုံးဆရာလည်းမလိုပါဘူး
။ Trump ဟာ Democrat တွေအပြင် Republican ခေါင်းဆောင်တွေနဲ့ဆက်ဆံရေးလည်းအဆင်ပြေလာသူမဟုတ်ပါဘူး။ Virginia တက္ကသိုလ်ကနိုင်ငံရေးအကဲခဲ Larry Sabato က
The initiative will have to be in Congress among the Republicans they control.
Republican လွတ်တော်အမတ်တွေကြားမှာညှိနှိုင်းဆောင်ရွက်မှုတွေလိုရပါမယ်။2018ခုနှစ်မှာအထက်နဲ့အောက်လွတ်တော်နှစ်ရက်လုံးအတွက်ရွေးကောက်ပွဲကျင်းပဖို့ရှိနေပြီးအဲ့မှာ Trump မပါပါဘူး
။ Quinnipiac လူထုသဘောထားစစ်တမ်းအရ Trump မှာသွေးခွဲသူဖြစ်တယ်လို့60နှစ်ရာဂိုင်နှုန်းကသဘောထားပေးပြီး31ရာဂိုင်နှုန်းကတော့ညီညွတ်ရေးတိဆောက်သူဖြစ်တယ်လို့သဘောထားပေးခဲ့ပါရခင်ဗျာ။
ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစနေနေ့ညနေခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်နောက်နောက်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ကဆစ်ပြည်နယ်မှာဟာဗီဟာရီကိန်းမုန်တိုင်းဟာပြင်းအဆင့်၄အဖြစ်နဲ့ကုန်းတွင်းပိုင်းကိုတောက်ချနေနောက်ပိုင်းကဝင်ရောက်တိုက်ခတ်ခဲ့ပြီးတော့သမ္မတဒေါ်နယ်ထရမ့်ကတက်ကဆစ်ပြည်နယ်မှာသဘောဘီအန်ဒီရဲ့ကာကွယ်ရေးကြီးညာချက်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။မုန်တိုင်းရဲ့လေတိုက်နှုန်းဟာတနအီကိုကီလိုမီတာ150လောက်အထိရှိခဲ့ပြီးတော့ပင်လယ်ရေလိုင်းတွေဟာလည်း12ပေလောက်အထိမြင့်ခဲ့တာကြောင့်အသက်အန္တရာယ်ရှိတဲ့မုန်တိုင်းဖြစ်တယ်ဆိုပြီးတော့မြို့သားဟာရီကိန်းစောင့်ကြည့်ဌာနကပြောပါတယ်။ဒါပေမဲ့အခုစနေနေ့မနက်ပိုင်းမှာတော့မုန်တိုင်းဟာပြင်းအဆင့်1အထိကိုကျဆင်းသွားခဲ့ပြီလို့ရုပ်သံသတင်းတွေမှာဖော်ပြနေကြပါတယ်။မြောက်ကိုရီးယားကတာရိုပစ်မစ်ဆိုင်ဒုံးကျည်တွေကိုတောက်ချာနေကပစ်လွတ်ခဲ့ကြောင်းအမေရိကန်ရေတပ်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပစ်မှတ်ကိုတော့တခုမှမထီဘူးလို့ပြောပါတယ်။ည10နာရီအချိန်မှာ10မိနစ်စီချားပြီးတော့မစ်ဆိုင်3ခုကိုပစ်လွတ်ခဲ့တဲ့ကြောင်းအမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ်ကတောက်ချာနေမှာပြောပါတယ်ခင်ဗျာ။မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေမလုပ်ဖို့တရုတ်နိုင်ငံကတားမြစ်ပိတ်ပင်လိုက်တယ်လို့တရုတ်ကူသံရောင်းဝယ်ဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါဗျ။ထိုင်းဝန်ကြီးချုပ်ဟောင်းရင်းလခ်ရှင်နဝါဟာဒူဘိုင်းနိုင်ငံကိုထွက်ပြေးသွားပြီးဖြစ်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လက်ရှိမြန်မာရှိနေတယ်ဆိုတာကိုတရားဝင်မသိအားသေးပေမဲ့သူမဟာကုန်းလန်းကနေကမ္ဘောဒီးယားနိုင်ငံကိုထွက်သွားပြီးအဲဒီကမှတဆင့်ဒူဘိုင်းမှာအကိုဖြစ်သူတက်ဆန်ရှင်နဝါစီကိုနဲ့တက်ဆန်ရှင်နဝါနဲ့အတူသွားရောက်တာဖြစ်တယ်လို့သူမရဲ့ဖွေထိုင်းပါတီဝင်တွေကသတင်းမီဒီယာတွေကိုပြောကြပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့မျိုးသားဘောလုံးပွဲမှာတော့ထိုင်းကမြန်မာအသင်းကိုတကူကိုမရှိနဲ့အနိုင်ရပြီးတော့ final တက်သွားပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကိုရင်နိုင်တင်ညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင်။ View American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲ9နာရီအထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်။မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.